ဖီရင်းငင်းချင်ရေအမှန်တကယ်ရမယ်ဆိုရင်နိုင်ငံအတွင်းမှာတိတာတဲ့ပြောင်းလဲမှုတွေတစ်နှစ်အတွင်းမှာမြင်ရမှာဖြစ်တာကြောင့်ဒီလိုဖြစ်ဖို့အတွက်စေစုနှစ်တစ်ခုအတွင်းမှာအားလုံးကဝိုင်းပြီးတော့စူးစမ်းဖို့လိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆဆုကြီးကကချင်ပြည်နယ်နဲ့အခမ်းအနားမှာပြောလိုက်ပါတယ်
။ကျမတို့နိုင်ငံသားအေဂျင့်သားရတော့လို့ဆိုရင်ကျမတို့နိုင်ငံအေမာသားဆိုရင်ငင်းကြိုင်းရမယ်ဆိုရင်သမလာကြီးမင်းဆိုခဲ့တဲ့အတိုင်းနဲ့ဆယ်နှစ်အတွင်းတောင်မဟုတ်ဘူးကျမတို့ကတစ်နှစ်အတွင်းတောင်မှတိတိသာသာအပြောင်းလဲတွေကိုမြင်ရနိုင်တယ်လို့ကျမတို့ယုံကြည်ပါတယ်။တကယ်ကိုဒီရင်းစင်ပြီးတဲ့အားလုံးငင်းသွားပြီဆိုတာနဲ့ငင်းသွားပြီးတာနဲ့တစ်နှစ်အတွင်းမှာအပြောင်းလဲတွေကိုတိတိသာသာမြင်ရနိုင်တယ်။ကျမတို့လိုချင်တဲ့ခိုင်မာတဲ့အခြေအနေကိုတော့ဘာကြီးမင်းဆိုတဲ့အတိုင်းပဲဆယ်စုနဲ့တစုတော့တစုလောက်ကတော့သေသေးချာချာကျမတို့စူးစမ်းပြီးတော့စနစ်တကျခိုင်နေအောင်လို့လုပ်ဖို့ကတော့ကျမတို့အားလုံးရဲ့အကြောင်းဖြစ်ပါတယ်
။နိုင်ငံတော်တမန်တော်ဦးမြင့်ကလည်းကချင်ပြည်နယ်ရဲ့အခမ်းအနားကိုတဝန်လွှာပေးပို့ခဲ့ပါတယ်။အဲဒီထဲမှာကချင်ပြည်နယ်ဟာအဖိုးတန်တရားဇာတ်တွေပိုးချွေဝပြီးစီနင်းဘုံတောင်တန်းတွေပါဝင်တဘာဝအလတရားတွေနဲ့ပြီးဆုံနေတဲ့ပြည်နယ်တစ်ခုလေးဖြစ်တာနဲ့အညီယခုအချိန်ဟာလက်နက်ကံပဏိပခတွေချုပ်ငင်ပြီးသာရငင်းချင်ရရရှိအောင်အကောင့်တွေပေါ်ဆောင်ရွက်ရမယ့်အချိန်ဖြစ်တယ်လို့ပြောဆိုထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးနောက်ပိုင်းပြည်နယ်အစိုးရကဦးဆောင်ပြီးကချင်ပြည်နယ်နဲ့အခမ်းအနားကိုကချင်မျိုးနယ်စုအားလုံးပါဝင်တဲ့မနောက်ပွဲတော်ကျင်းပတာဟာပထမဆုံးဖြစ်ပါတယ်။ကချင်ပြည်နယ်နဲ့အထိတ်မှတ်မနောက်ပွဲကို၃ရက်ကြာပြုလုပ်မှာဖြစ်ပါတယ်။ကချင်ပြည်နယ်နဲ့အထိတ်မှတ်မနောက်ပွဲနဲ့ပတ်သက်ပြီးကချင်ဘာသာစကားလိုကချင်မုံတော်အထွေးဆိုတာနဲ့ဂျင်းဖော်မုံတော်အထွေးဆိုတဲ့အပေါ်သဘောထားကိုယ်လေးလာတွေရှိသလိုယခုချိန်မှာကချင်ပြည်နယ်မငင်းချမ်းတဲ့အပြင်ဆစ်ဆောင်ဒုက္ခတွေရှိနေသေးတဲ့အတွက်အခုလိုပွဲတွေမလုပ်တင်ဘူးဆိုပြီးပြည်သူလူထုတွေကြားသဘောထားကိုယ်လွယ်ဝေဖန်တာတွေရှိနေခဲ့တာဖြစ်ပါတယ်ညနေပိုင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဂျော်ဆန်းစုကြည်နဲ့ကချင်ဘာသာရေးအဖွဲ့အစည်းတတိယခေါင်းဆောင်တွေကချင်ရိုးရာစာပေအဖွဲ့ကချင်မျိုးနယ်စုခေါင်းဆောင်တွေနဲ့ဒီကနေ့မီချီနာမြို့မှာရှိတဲ့ပန်စပင်ဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။အဲဒီလိုတွေ့ဆုံရမှာငိန်ချမ်းရေးဆစ်ဆောင်ဒုက္ခတွေကိုကူညီထောက်ပံ့နိုင်ရင်းနဲ့နေရပြန်နိုင်ရင်းတင်းစီးထားတဲ့ဆစ်ဆောင်ဒုက္ခတွေရင်းမြေတွေကိုပြန်လည်ရရှိနိုင်ရင်းမြေဆုံစီမံကိန်းနဲ့ကချင်ပြည်နယ်နဲ့ကိုတရားဝင်ရုံးပေးရအဖြစ်သတ်မှတ်ပေးဖို့မိုးရစေဝါပြဿနာဘာသာရေးလွတ်လပ်ခွင့်အဆရှိရာတွေကိုတင်ပြခဲ့တယ်လို့ကချင်နစ်ချင်းခရီးယာတင်းတော်က Raven ဒေါက်တာအောင်နံက RFI ကိုပြောပါရယ်
။ဟုတ်ပြီ။ဒီကနေ့ချမ်းကြီးပေါ့လေ။ဒီမှာလည်းနင်းချမ်းကြီးကိုလို့ဖြစ်နေပေါ့လေ။နင်းချမ်းကြီးလို့ဆိုတာဗေဒီယာညသားပဲ။ကျောကျောမသားမခွဲခြားတဲ့ Federal System ရမှာပဲတလုံးကရမယ်ဆိုတော့အဲ့ဒါကျွန်တော်အဲ့ဒါကိုအပေါင်းဆက်ဖော်ပြဖို့သူ့ကိုအဲခုတောင်းတဲ့ဘက်နဲ့တင်ပြတာပေါ့လေ။ဒုတိယချက်က IDP ပေါ့ကျွန်တော်တို့ကသူ့ IDP ကဟောတင်သားတွေလေးတင်းကျော်ရှုပ်ဆက်တတိယကျော်ကဖြစ်ပြီးတော့ဒီ IDP ရေးဖို့ဒါရက်ဆက်တက်နေတဲ့သမလို့ဒါကိုလည်းဖတ်နိုင်ဆုံးတော့ဆက်နေမှုပဲနဲ့ခပ်ပြီးခပ်ပါပြီးလို့ရတယ်။တန်နိုင်လို့ရပေါ့နော်။ခပ်မှုတန်နိုင်လို့ရတာ။ IDP ရဲ့ menu တွေကိုလည်းသိမ်းထားတယ်ပေါ့လေ။ဒါတွေကလည်းပဲပြီးဖို့အတွက်တံပြောတဲ့တဘောပေါ့လေ။အဲနောက်ဆုံးချက်ကမြစ်ဆုံကပါကိုတနိုင်ငံလုံးကဆက်ကွက်နေကောင်းလို့ပေါ့လေ။ဒါအဲ့ဒါကိုသူကလည်းရှင်းပြတာကအာဒါကနိုင်ငံကြီးရဲ့ခြေမြောက်ပေါ့လေ။အရင်သူရလို့ထားရဆိုတော့ဒါကနိုင်ငံကြီးခြေရခက်အောင်လို့လုပ်မှာလုပ်ပါမယ်ဆိုတဲ့တဘောပဲသူကအဲ့လိုပဲသူသတိပေးပါတယ
်။ဒေါအောင်ဆန်းစုကြည်ကတင်ပြချက်တွေထေကတနိုင်တာတွေကိုဆောင်ရွက်ပေးဖို့ညွန်ကြားထားမယ်လို့ပြောဆိုခဲ့ပြီးကချင်ပြည်နယ်နဲ့ကိုတရားဝင်ရုံးပေးရဖြစ်တတ်မှတ်ပေးဖို့တင်ပြချက်ကိုတော့တနိုင်ငံလုံးမှာရုံးပေးရတွေများတဲ့အတွက်မဖြစ်နိုင်ကြောင်းဖြေကြားခဲ့တယ်လို့ Raven ဒေါက်တာအောင်နံကပြောပါရရှင်။